ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူကစနေနေ့မှာပဲ24နာရီအတွင်းလူပေါင်း2သိန်းကျော်ဆန်းချိန်တင်တိုးလာခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ပါတယ်။ဝှစ်ဆက်မှုအများဆုံးနိုင်ငံတွေကအမေရိကန်ပြည်ထောင်စု၊ဘရာဇီးနဲ့အိန္ဒိယနိုင်ငံတွေဖြစ်ကြောင်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာ WHO နေ့စဉ်မှတ်တမ်းမှာဖော်ပြပါတယ်။ဒီရောဂါကူးစက်မှုအတွက်အရင်ကဆန်းချိန်တင်ခဲ့တာကဇွန်လ28ရက်ဖြစ်ပြီးအဲ့ဒီအချိန်ကလူပေါင်း2သိန်းနီးပါးအကူးစက်ခံရတာပါ။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးရသူတွေကတော့တစ်နေ့ကို5000လောက်ပုံမှန်ရှိနေပါတယ်။ကမ္ဘာတစ်လုံးဒီရောဂါကူးစက်ခံရသူကစနေနေ့အထိဆို17တန်းကျော်ရှိပြီးတည်ဆုံးရသူကတန်းတဝက်ကျော်ရှိတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။ American ကူးစက်ရောဂါဆိုင်ရာဗဟိုဌာနကတော့စနေနေ့မှာပဲအကူးစက်ခံရသူ5000ကျော်ရှိလာတာမို့အခုဆို American နိုင်ငံမှာအကူးစက်ခံရသူစုစုပေါင်း3000နီးပါးရှိသွားပြီလို့ပြောပါတယ်။ဘရာဇီးမှာတော့စနေနေ့ကနောက်ထပ်အကူးစက်ခံသူ5000နီးပါးနဲ့စုစုပေါင်း1000ခွဲလောက်ဖြစ်နေပြီးအိန္ဒိယနိုင်ငံမှာတော့စနေနေ့မှာနောက်ထပ်အကူးစက်ခံသူ13000လောက်ရှိတာမို့စုစုပေါင်းအကူးစက်ခံသူက6000ခွဲလောက်ရှိနေပြီဖြစ်ပါတယ်